American ပြည်ထောင်စု Indiana တက္ကသိုလ်ကနေပထမဦးဆုံးအကြိမ်ကျင်းပတဲ့ American မြန်မာနှစ်နိုင်ငံဆက်ဆံရေးညီလာခံကိုမကြာခင်ရက်ပိုင်းအတွင်းကျင်းပဖို့ပြင်ဆင်နေပါတယ်2015ရွေးကောက်ပွဲနီးချိန်မှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့မြန်မာအပေါ်ထားတဲ့ American မူဝါဒကိုညီလာခံကိုတက်ရောက်လာမဲ့ American အစိုးရအဖွဲ့ဝင်တွေပညာရှင်တွေတုံ့တက်ကြမှာဖြစ်တယ်လို့ဦးဆောင်စီစဉ်သူတူဦးဖြစ်တဲ့ Isaiah Varney ကပြောပါတယ်အပြည့်အစုံကိုမှအင်ဂျင်နိုင်ကပြောပြပါမယ်
။အမေရိကန်မြန်မာဆက်ဆံရေးညီလာခံကိုတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပူလစ်မှာမေလ29ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒီညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဥဆောင်စီစဉ်တဲ့မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့ညွှန်ကြားရေးမှူးအီလိုက်ဇာဗာနီက VOE ကိုခုလိုပြောပြပါတယ
်။အထူးထူးရုပ်ကောင်းပွဲပေါ့2015မှာလာမယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့awareness ရှိအောင်ပေါ့လေအပြန်လှုပ်ခြင်းနဲ့မြန်မာနိုင်ငံလည်းပွင့်နေတာပြီနိုင်ငံတကာကလည်းသူတို့ဖိတ်ထားတယ်သမ္မတကြီးဦးသိန်းစင်ကနေပြီးတော့မှအပြင်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံဒီနိုင်ငံသားတွေကိုလည်းပြန်လာပြီးတော့မှကူညီဖို့ရလည်းသူဖိတ်ထားတယ်ပြီးတော့ဒီ American နိုင်ငံနဲ့ကျွန်တော်တို့မြန်မာနိုင်ငံကြားမှာလည်းအရင်နေမှုတွေပို့ပြီးတော့မှအတူတူအလုပ်လုပ်တဲ့အားတွေလည်းကျွန်တော်တို့တွေ့ရတယ်အဲ့ဒါကြောင့်ဒီ American နိုင်ငံကရှိတဲ့သူတို့ရဲ့ policy မူဝါဒကိုပထမဆုံးမြန်မာနိုင်ငံမှာထားတဲ့မူဝါဒကိုကျွန်တော်တို့ကြားကြည့်ချင်တယ်ဒုတိယအချက်အနေနဲ့ဒီကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံကြီးနဲ့ဒီစစ်ပွဲကြီးမှာဟာကိုလည်းကျွန်တော်တို့ကောင်းလေးပြကြည့်ပြီးတော့မှလေကျွန်တော်ပြတုတ်တာဒီ expert တွေကိုခေါ်ပြီးတော့မှပြတုတ်တာခြင်းလား
အဲ့တော့ဒီ conference ကရော American အစိုးရရဲ့မြန်မာပေါ်ထားတဲ့မူဝါဒကိုရောဘယ်လိုအကျိုးထည့်အောင်မှုရှိနိုင်မလဲရှင
်ဒီဟာကျွန်တော်တို့ဥမာဖြစ်ပြကြည့်မယ်ဆိုလို့ရှိရင် President Obama တက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့လက်တွဲပြီးတော့မှလုပ်နိုင်တဲ့ဟာတွေကိုလုပ်ဖို့မူဝါဒမျိုးတို့ဆွဲကန်လာတာကျွန်တော်တို့တွေ့ရတယ်။အဲ့လိုဖြစ်ပင်မဲ့လည်းတကယ်တကယ်အတွေးရေးမှာပြဿနာရှိနေသေးတယ်ကျွန်တော်တို့တိုင်းသားလက်နက်ကအဖွဲ့အစည်းတွေနဲ့ဖြစ်ပျက်နေတဲ့တိုင်းပွဲတွေပဲဖြစ်ဖြစ်ပြီးတော့မှတခြားခြေကဥပဒေနဲ့ပတ်သက်ပြီးတော့မှပြင်ဆင်တဲ့နဲ့ပြင်ဆင်ထိုင်းတဲ့ဟာတွေဆက်ပြီးတော့မှလုပ်ရဟာတွေမှာပဲဖြစ်ဖြစ်အတတ်ကျွမ်းတဲ့ပညာရှင်တွေဖြစ်ဖြစ်အတူတူလာပြီးတော့မှတကယ်တကယ်အဆွေနှွေးစဉ်းစားဖို့ရကျွန်တော်တို့ကအဲ့လိုလုပ်တယ်ဆိုလို့ရှိရင်အကုန်လုံးအတွက်ကောင်းတဲ့အဖြေတွေပုံပြီးမှပေါ်လာမယ်လို့ကျွန်တော်တို့ကတော့တွေ့ထားပါတယ
်အဲ့တော့ဒီ conference ကနေရောဘာတွေရနိုင်မယ်လို့ရည်မှန်းထားလဲရှင
်ကျွန်တော်တို့ဒီ conference ကနေရနိုင်တဲ့ဟာတွေကပထမဦးဆုံးအနေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေနဲ့စီပေါ်ရေးအခြေအနေတွေကိုဒီအစိုးရပဲဖြစ်ဖြစ်အမေရိကန်နိုင်ငံမှာကျွန်တော်တို့အကူအညီတဲ့မြန်မာနိုင်ငံကိုလက်စွပ်ဝင်စားတဲ့လူတွေကနေပြီးတော့မှပုံမူပြီးတော့မှတည်လာနိုင်အောင်ကျွန်တော်တို့ပထမဆုံးရည်ရွယ်တယ်ပြီးတော့မှဒုတိယအချက်အနေနဲ့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဒီမှာရောက်ပြီးတော့မှကြောက်ပဲတက်တယ်ပြီးတော့အလုပ်ခွင်မှာပဲဝင်ပြီးတော့မှလုပ်နေတဲ့လူတွေကျွန်တော်မြန်မာနိုင်ငံမှာအခုလက်တလောအခြေအနေနိုင်ငံကြီးနဲ့စီးပွားရေးအခြေအနေတွေကိုသူတို့တိပြီးတော့မှအဲ့ဒါတိလို့ရှိရင်ဘယ်လိုပူဇာမျိုးနဲ့ကိုကနေပြီးတော့မှပါဝင်ကူညီနိုင်မလဲဆိုတဲ့ဟာတွေကိုလည်းသူတို့တိခွေရလာမယ်အဲ့တော့ကျွန်တော်မြန်မာနိုင်ငံအထက်မှာရှိတဲ့ကျွန်တော်တို့မြန်မာသူမြန်မာနိုင်ငံသားတွေနဲ့အပြင်မှာရောက်နေတဲ့တတိယတစ်ဖြစ်အမေရိကန်မှာရောက်နေတဲ့မြန်မာသူမြန်မာသားတွေနဲ့ဒီအဆက်အသွယ် connection ထပ်ပြီးတော့မှကျွန်တော်တို့ထုံမြင့်စေချင်တာ
ဒီညီနာခံအတွက်အဖွဲ့မိန့်ခွန်းကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတည်သူလွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကဗီဒီယိုမိန့်ခွန်းပေးပို့မှာဖြစ်ပါတယ်။ဒါ့အပြင်ညူးယောက်ခြေဆိုင်ကုလသမဂ္ဂဌာနချုပ်မြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်တင်လည်းတက်ရောက်ပြီးညီလာခံမှာအဖွဲ့မိန့်ခွန်းပြောကြားမှာဖြစ်တယ်လို့မြန်မာတန်ယုံကအခြားတာဝန်ရှိသူတွေအမေရိကန်အစိုးရရဲ့ကုန်သွယ်ရေးဌာနကတာဝန်ရှိသူတွေအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေနဲ့အတူမြန်မာပညာရှင်တွေအမေရိကန်ပညာရှင်တွေလည်းတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်